ဒီနေ့ငယ်မှာရောက်နေတဲ့ဝိညာဉ်မစင်9ခုမိသားစုတစုကိုနိုင်ငံတော်တရားမဝင်ရောက်နေသူတွေဖြစ်ဒီနေ့ပဲအိန္ဒိယနိုင်ငံကမြန်မာတောင်ဝင်ရှိသူတွေထပ်ပြောင်းပေးလိုက်ပါတယ်ဒီနေ့ပြန်ဖို့ခံလိုက်ရတဲ့ကလေးသုံးယောက်နဲ့မိသားစုဟာတရားဝင်ထောက်ထားမရှိဘဲနေဆက်ဖြစ်ချုံဝင်ရောက်မှုနဲ့အိန္ဒိယနိုင်ငံအရှိမြောက်ဘက်ကအာတတိနယ်မှာ2014ခုနှစ်ပြည်ကဖမ်းဆီးခံထားရတာပါဝိညာဉ်မိသားစုကတော့စနေငယ်နေဆက်မှာပဲမြန်မာတောင်ဝင်ရှိသူတွေထပ်ပြောင်းပေးလိုက်တဲ့အကြောင်းနဲ့အာတတိနယ်ရဲတပ်ဖွဲ့တောင်ဝင်ရှိသူကိုကူးကွားပြီးရိုက်တာတင်ကဖော်ပြပါတယ်အိန္ဒိယမှာတရားမဝင်ရောက်နေသူတွေကိုနှိမ်နှင်းနဲ့လေးလာချအစီအစဉ်တွေရိုးရင်းကြတွေကိုမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းတာဒါဒုတိယအကြိမ်ပါမြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာသူတွေဖြစ်အာတတိနယ်မှာပဲဖမ်းဆီးထားတဲ့လူ20ကိုလည်းမြန်မာအနာဂတ်နေထိုင်လွှဲပြောင်းပေးမယ်အကြောင်းအိန္ဒိယတာဝန်ရှိသူတွေကပြောဆိုထားပေမဲ့ဒီလူတွေကရိုးရင်းကြတွေဟုတ်မို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာကလည်းရိုးရင်းကြအမျိုးသား9ယောက်ကိုမြန်မာအနာဂတ်နေထိုင်လွှဲပြောင်းပေးခဲ့တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်